အခု white card လို့ခေါ်တဲ့ယာယီတက်သေးကလက်မှတ်ကင်ထားတဲ့သူတွေကိုဒီဖွဲ့စည်းပုံပြင်ဆင်ရေးအတွက်ပြည်လုံးကျွတ်စနမဲကောက်ခံတဲ့နေရာမှာပေါ့လေမဲပေးခွင့်ပြုလိုက်တာနဲ့ပတ်သက်ပြီးတော့ဒီရခိုင်ပြည်နယ်အတွင်းမှာကန့်ကွက်သွားဖို့အစီအစဉ်တွေလုပ်နေရရှိပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးအရင်ဆုံးဦးလာသိန်းရဲ့အမြင်နဲ့သဘောထားလေးအရင်သိချင်ပါတယ်ရှင
်ဟုတ်ကဲ့ဟိုဒီမှာတော့ကျွန်တော်တို့ဟိုဒါကိုယူဆန်ပြီးတော့သူတို့ကန့်ကွက်ဖို့ဆိုပြီးတော့ခွင့်တောင်းထားပါတယ်သူကလည်းကျွန်တော်တို့လည်းခွင့်တောင်းမှုရှိပါတယ်ဒီမိုကရေစီနိုင်ငံဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ပြည်သူပြည်သားတွေအနေနဲ့မြို့ရဲ့ခံစားချက်တွေပေါ့နော်စာနာဖော်ထုတ်မယ်ဆိုလို့ရှိရင်တော့ဖော်ထုတ်권ရှိပါတယ
်ဟုတ်ကဲ့ဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့ဒီပြည်နယ်အစိုးရကတော့ခွင့်ပြုချက်ပေးထားပြီးပြီပေါ့နော
်ဟုတ်ကဲ့ပါကျွန်တော်တစ်ခေါက်ပြတာတော့ကအရင်ရက်ကသူတို့စောစောလုပ်မယ်ဆိုပြီးတော့ကစတင်နေစတင်တော့ကျွန်တော်တို့ကခွင့်ပြုဖို့အစီအစဉ်ရှိပါတယ်နောက်ရဲရွှေတယ်လို့တစ်ခါကြားပါတယ်ရဲရွှေရင်လည်းဒါကျွန်တော်တို့က၅ရက်ကြိုတင်ပြီးတော့ကြောင်းကြလို့ရှိရင်တင်ပြလို့ရှိရင်တော့ကကျွန်တော်တို့ကခွင့်ပြုဖို့အစီအစဉ်ရှိပါတယ်သူဥပဒေတိုင်းပါပဲခင်ဗျာ
ဟုတ်ကဲ့တကယ်တော့ရခိုင်ပြည်နယ်ထဲမှာနေမြေတည်ငြိမ်အေးချမ်းအောင်ပေါ့နော်ဒီပြဿနာတွေချက်ပြီးတော့မဖြစ်ဖ ೇನೆ ငြိမ်ငြိမ်ချမ်းချမ်းဖြစ်အောင်လို့ဒီပြည်နယ်အစိုးရကကြိုးပမ်းနေတဲ့အချိန်မှာအခုလိုမျိုးပေါ့ပြည်တော်စုလွှတ်တော်ကနေပြီးတော့ဒီ white card တွေကိုမဲပေးခွင့်ပေးလိုက်တဲ့အပေါ်မှာပေါ့လေဒီအခြေအနေတွေဟာတစုံတရာပြည်နယ်ထဲမှာရိုက်ခတ်မှုရှိတယ်လို့ပြောနိုင်မလားရှင်ဥပမာသဘောထားကွဲလွဲတာမျိုးလေဒီလိုအခြေအနေမျိုးတစုံတရာရိုက်ခတ်လာနိုင်စရာရှိပါလားရှင
်ဟုတ်ကဲ့ကျွန်တော်တို့ဒီမှာတော့ကျွန်တော်တို့ဟိုထိတွေ့နေရတဲ့သဘောလျောက်ကတော့ဟိုရက်ခတ်မှုအထိတ်လျောက်ရှိတယ်လို့ကျွန်တော်တို့ပြောကြလို့ပါတယ်။အဲဘာကြောင့်ဆိုတော့ကျွန်တော်တို့ဒီအခါအားလျော်ဆိုတော့ပေါ့ကျွန်တော်တို့မြို့မြို့ဖားတွေနောက်ပြီးတော့ဒီကွန်ရက်တွေအဖွဲ့တွေနဲ့တွေ့ပြီးတော့ကကျွန်တော်တို့ရှေ့ဆက်သွားမယ့်ဟာလေးတွေကိုဖြတ်ပြတဲ့အခါမှာအတချို့ဟာလေးတွေကတော့ကဟိုအချိန်ကြီးလေးတွေရရှိလာပြီးဖြစ်ပါတယ်။ရရှိလာတော့အခုတခါဒီလိုဟိုဖြစ်တယ်ဆိုတဲ့အခါကျတော့သူတို့ကကျွန်တော်တို့ဘက်ကတော့မှလည်းတိုးလာတယ်။ဒီလိုနောက်လာမဲ့ကိစ္စတွေကိုကျွန်တော်တို့ကြိုသိလို့ပြည်သူအလို့ကြကျွန်တော်တို့ကတချို့ဟာလေးတွေကိုလှည့်လုပေးနေတာ။ဒါကျွန်တော်တို့ကိုမယုံရဘူးဆိုတဲ့ဆွဆွဲချက်လေးတွေတောင်မှဖြစ်လာတော့ပြည်သူနဲ့ကျွန်တော်တို့ဒီနယ်အစုအကြားလေးတွေမှာလည်းတပည့်တွေကမယုံကြည်မှုတွေဖြစ်လာတာပေါ့နော်။မှန်တကယ်ကတော့ကျွန်တော်တို့ပြည်နယ်အစုအကတော့ကပြည်ထောင်စုမှာတွတ်တော်မှာမလုပ်မယ်ဆိုတော့ကျွန်တော်ပြည်နယ်အစိုးရကမသိဘူးခင်ဗျာနော်သူဖြစ်ပေါ်လာတဲ့အနေအထားပုံမှာပဲကျွန်တော်တို့ကတော့ကဆက်လက်ပြီးတော့ဆောင်ရွက်ကြရတာပေါ့ဆိုတော့ချုံပြီးတော့ပြောရင်တော့အဲ့လူဆုံးဖြတ်ချက်အပေါ်မှာတော့ကျွန်တော်တို့ဒေသရဲ့အနေအထားပုံမှာအထိတ်လျောက်တော့ရက်ခတ်မှုရှိတယ်လို့ကျွန်တော်လည်းပြောကြလိုပါတယ
်ဟုတ်ကဲ့ဆိုတော့အခုဆောင်လက်သိမ်းပြောသွားသလိုဒီဆုံးဖြတ်ချက်ဟာပြည်နယ်အတွင်းမှာပေါ့နော်ဒီရက်ခတ်မှုတစုံတရာရှိရဲဆိုတဲ့အခါကျတော့ဘလို့အတိုင်းတာမျိုးအထိရှိနေတယ်လေပြီးတော့ဒါတွေကရောဘလောက်အထိပေါ့လေသွားနိုင်မယ်လို့ဦးလှသိန်းပြောနိုင်မလဲရှင
်အဲ့ဒီကတော့အခုကြိုပြီးတော့ပြောဖို့ခက်ပါတယ်အခုဒီရက်ပိုင်းမှာကျွန်တော်တို့သိကြတာကတော့ဒီပတ်အတွင်းလောက်မှာသူတို့ဆန္ဒဖော်ထုတ်တာရှိမယ်ဆန္ဒဖော်ထုတ်ပြီးတဲ့အခါကျတော့ကျွန်တော်တို့နဲ့တခါထပ်ပြီးတော့ပေါ့လေပုံမှန်လုပ်နေရလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ထိတွေ့မှုတွေရှိရအောင်ပါပါအဲ့ဒီတော့အခါကျတော့သူတို့ရဲ့ဟိုခံစားချက်တွေကဘလောက်ရှိတယ်ထိတွေ့ဝင်ဝင်ဘလောက်ဖြစ်တယ်ဆိုတဲ့အပေါ်မှာမူတည်ပြီးတော့ပဲကျွန်တော်တို့ကတွန်းနိုင်မှာဖြစ်တဲ့အတွက်ကြိုးပြီးတော့ကတွန်းပြီးတော့ခက်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့အခုဒီ white card တွေကိုဒီမဲပေးခွင့်ပေးလိုက်တာဟာဒီ2015ရွေးကောက်ပွဲမှာ2010တုန်းကလို့ပေါ့လေလက်ရှိအာဏာရပါတီကမဲလိုချင်တာကြောင့်အခုလိုမျိုး white card တွေကိုမဲပေးခွင့်ပေးလိုက်တာဆိုရဲဒီတုံ့သက်ချက်တွေအမြင်တွေဝေဖန်တာတွေရှိပါတယ်ဒီအပေါ်မှာရောဆောက်လက်သိမ်းဘယ်လိုမြင်ပါလဲရှင
်ကျွန်တော်ကတော့ဒီအပေါ်မှာတော့ကျွန်တော်အနေနဲ့အထူးပြောစရာတော့မရှိပါဘူးဘာကြောင့်လဲဆိုတော့ကျွန်တော်ကဟိုကျွန်တော်ကပါတီမရှိဘူးကျွန်တော်ကနိုင်ငံရေးလည်းမရှိဘူးဆိုတဲ့အခါကျတော့လေပါတီနိုင်ငံရေးဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ထင်မြင်ချက်တွေဝေဖန်ချက်တွေပြောကြဖို့ကျွန်တော်ကမရှိပါဘူးခင်ဗ
ျဟုတ်ကဲ့ဆိုတော့အစိုးရရဲ့ထုတ်ပြန်ချက်အရာတနိုင်ငံလုံးအတိုင်းအတာရ white card ကင်ဆောင်ထားတဲ့သူ9သိန်း9000ကျော်ရှိရဲလို့သူတို့ထုတ်ပြန်ချက်ထဲမှာတွေ့ရပါတယ်အဲ့ဒီအထဲမှာမှ4သိန်းလောက်ကပေါ့လေရခိုင်ပြည်နယ်အတွင်းမှာဖြစ်နေတဲ့အခါကျတော့ချင်းနေတွေပေါ်မှာရခိုင်လူစုကလက်ခံနိုင်မှာမလားရှင်ဆောက်လက်သိမ်းဘလို့သုံးသက်ပါလဲရှင
်အခုတွေ့နေတာကတော့ကဟိုလက်မခံဘူးလို့တော့တွေ့နေရတာပေါ့နော်
ဟုတ်ကဲ့ဆိုတော့ကျွန်မနောက်ဆုံးမေးခွန်းလေးတစ်ခုမေးချင်ပါတယ်ရှင်အခုဒီပြည်နယ်ထဲမှာဒီလူတို့ရဲ့သဘောထားတွေပေါ့လေဒီ white card နဲ့ပတ်သက်ပြီးတော့လက်မခံဘူးဆိုရယ်ဒီလူတို့ရဲ့သဘောထားတွေကိုပြည်နယ်အစိုးရအနေနဲ့သက်ဆိုင်ရာပြည်ထောင်စုအစိုးရကိုတင်ပြဖို့အစီအစဉ်ရောရှိပါလားရှင
်ကျွန်တော်တို့ကအထူးတင်ပြဖို့အဲ့လိုမရှိတော့ဘူးလေတကယ်လို့ဒီမှာဟိုဆန္ဒဖော်ထုတ်တယ်ဆိုတဲ့ဟာတွေကလည်းအရင်ခေတ်လူမှပုံပေါ်နေပုံမလင်းလင်းလောက်ကြတဲ့ခါကျတော့အဲ့ဒါမီဒီယာတွေကနေတဆင့်ပြည်ထောင်စုကတခါတန်းတိသွားမှာဖြစ်ပါတယ်ကျွန်တော်တို့ကတော့ကသူ့ရအနေနဲ့တော့သဘောတရားအနေနဲ့တော့ဒီမှာဘယ်နည်းမှာဖြစ်စင်နေဘယ်လိုဖြစ်တယ်ကန့်ကွက်တယ်ဟလာဘယ်လိုလူလူတွေတောင်းတယ်ဘယ်ဘယ်နည်းကဘယ်လိုလုပ်တယ်ပေါ့နော်ပြီးသွားပြီဆိုလို့ရှိရင်လည်းပြီးသွားပြီပေါ့ဒီလိုအစီရင်ခံတာပဲတစ်ခုရှိပါမယ်ကျန်တဲ့ဟာတွေကတော့မီဒီယာကနေတဆင့်နိုင်ငံတော်ကပြီးသွားမှာဖြစ်ပါတယ်ခင်ဗျ
ဟုတ်ကဲ့အခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်